ပစ္စည်းနိုင်ငံမှာပြီးခဲ့တဲ့9လတော့ကဒုတိယအကြိမ်ရွေးကောက်ပွဲချင်းပါခဲ့တာအတွက်ဘယ်သူအနိုင်ရလဲဆိုတော့အင်တာနက်ထိတဲတဲကိုယ်ကိုယ်မသိရသေးပါဘူး။မင်းအားလုံးဒီပါရေးတွက်ပြီးချိန်မှာ English တဲ့အကြီးကဲဟောင်း Benny Kent ရဲ့အလဲလဝါဒီဖြစ်တဲ့ Blue and White Party ကဝင်းကျိုဘန်ဂျမင်နန်တရာဟုရဲ့ Liquid Party ရဲ့လူထက်များနေတာတွေ့ရပါတယ်။ဒါပေမဲ့လည်းပါတီနှစ်စလုံးအနေနဲ့အမတ်နေရာ120ရှိတဲ့အတွက်တော့မှအတိုင်းရနိုင်ဖို့လိုအပ်နေတဲ့အမတ်နေရာ60တနေရာကိုမရနိုင်တဲ့ဖြစ်နေကြပါတယ်။လေဝဲရင်းတွေကအမတ်နေရာ56နေရာနဲ့ဝင်းကျိုနန်တရာဟုတို့လာတဲ့လက်ရရင်းတွေရနေတဲ့အမတ်နေရာ55နေရာတဲ့တနေရာအတိုင်းရနေတာပါ။လဝင်းပါတီတွေထဲမှာညွန်ပေါင်းဖွင့်နေဆိုရင်အာရပ်ပါတီအများစုပါတဲ့အမတ်နေရာ73နေရာပါဝင်နေပြီးသူတို့ဟာအစိုးရအဖွဲ့တဲ့တစ်ခါမှမဝင်ခဲ့ဘူးပါဘူး။ဒါပေမဲ့သူတို့ကအရင်တုန်းကအတိုင်းပဲအစိုးရကိုပြင်ပကနေပံ့ပိုးမှုတွေပေးနိုင်သူဖြစ်ပါတယ်။အခုမဲရလာရဣစရီဟာအမိနေလို့ခေါ်တဲ့ Israel Bankany Party ခေါင်းဆောင် Avigdor Lieberman ရဲ့အခမ်းကဏ္ဍဟာအဓိကနေရာကိုရောက်လာခဲ့တာပါ။သူကရုရှားကနေပြောင်းရွှေ့အခြေချလာသူရဲ့ထောက်ခံမှုကိုရနေတာဖြစ်ပြီးအမတ်နေရာ6နေရာကိုအနိုင်ရထားတာပါ။သူကစီးလုံးညီညွတ်တဲ့ညွန်ပေါင်းအစိုးရတဲ့ပေါ်ဆောင်မှုအတွက်ထပ်တလဲလဲပြောနေသူဖြစ်တာကြောင့် Ginse Blue and White Party နန္ဒန်ယာဦးရဲ့ Liquid Party နဲ့သူ့ပါတီကိုညွန်ပေါင်းဖွဲ့ဖို့လိုလားနေတာပါ။ April လကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ် Benjamin နန္ဒန်ယာဦးကတမင်းကပ်ရော့ပြီးတော့အစိုးရမဖွဲ့နိုင်တဲ့ဖြစ်နေခဲ့ပါတယ်။အဲ့ဒီတုန်းက Liberman ကအစိုးရဖွဲ့ရမှာဝင်ပါဖို့အတွက်ငင်းဆိုခဲ့သူဖြစ်ပါတယ်။